ကချင်ပြည်နယ်ထဲမှာကိုဗစ် -19 ပိုးတွေ့ရှိမှုနေ့စဉ်များလာတာနဲ့အမျှဖားကန့်လုံခင်ဘက်မှာတော့အသွားလာကန့်သတ်မှုစည်းကမ်းတွေပိုတိုးချလိုက်ပြီးပြည်သူတွေနေနေမှာပဲနေကြဖို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းသတိပေးပေမဲ့အများစုလိုက်နာမှုအားနည်းတယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်ဖားကန့်ဘက်ကနောက်ဆုံးအခြေအနေကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်။အခုဆိုရင်တော့ကချင်ပြည်နယ်တဝန်းကိုဗစ်တန်ရလူနာတွေမှာကိုဗစ်ပိုးရှိမရှိရန်ကုန်မန္တလေးမြစ်ကြီးနားဗမော်စတဲ့ဆေးရုံကြီးတွေစီတက်ခွဲစမ်းသပ်စစ်ဆေးမှုပေါင်း 2,043 ဦးအနက်မှာတော့နိုဝင်ဘာလ28ရက်နေ့ညနေ 9:00 နောက်ဆုံးစစ်ဆေးချက်အဖြစ်ရ198ဦးထိရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။ပိုးတွေ့ရှိတဲ့နေရာတွေကတော့မြစ်ကြီးနားမိုးညင်းမိုးကောင်းဖားကန့်မိုးမောက်ရွှေကူဝိုင်းမော်တနိုင်းစတဲ့မြို့တွေကဖြစ်ပြီးတော့ဖားကန့်ဒေသမှာတော့အခုလက်ရှိ109ဦးထိအများဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်နေတာပါ။စစ်ဆေးတွေ့ရှိမှုတွေထဲမှာဖားကန့်လုံခင်တိုက်နယ်ဆေးရုံမှာဖားကန့်ကဆယ်လအရွယ်လူမမယ်ကလေးငယ်မှာတွေ့တာကနေစလို့ဖားကန့်ဒေသတွေအထူးသဖြင့်လုံခင်ဘက်ကကိုဗစ် -19 တွေ့ရှိမှုအခြေအနေနောက်အသွားလာကန့်သတ်မှုလော့ကဒေါင်းချထားတဲ့အနေအထားတွေကိုတော့လုံခင်ဒေသခံလည်းဖြစ်ကချင်ပြည်နယ်ဖားကန့်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကရှင်းပြပါတယ်
။ဖားကန့်မြို့နယ်လုံးလေးလည်းပြောမယ်ဆိုတော့ပိုးတွေ့လူလာကအခြားတူဖို့တော့ရှိတယ်။နောက်ကျွန်တော်အဓိကကျွန်တော်လုံခင်ပေါ့ဗျာကျွန်တော်နေရာထဲကျွန်တော်လုံခင်ဖြစ်တော့ကျွန်တော်အိမ်နားမှာကိုပဲအဲပိုးတွေ့လူလာနဲ့တွေ့နေတဲ့ဆက်ဆက်တွေကျွန်တော်တွေ့နေတယ်။အဲ့တော့ကျွန်တော်ဖားကန့်မြို့နယ်လုံးမှာလုံခင်ကိုအတိအကျထားနေရတာပေါ့တောင်ပြိုလိုမျိုးကိုဖြစ်မှာဆိုလို့လေဒီအနောက်ပြောက်လူနာတွေကိုကျွန်တော်တိကျထားဖို့အခုလေးနေမယ်ကျွန်တော်နေရာသွားကြည့်ပြီးတော့ပြန်လာတယ်ဗျဟုတ်လက်ရှိလုံခင်တစ်ခုရဲ့မှာကိုပိုးတွေ့လူနာ15ဦးရှိပြီဗျဒီကျွန်တော်လုံခင်အုပ်စုတစ်ခုလေးမှာနေအဲ့လိုဖြစ်နေတယ
်ရွှေပြောင်းလူသမားတွေနဲ့ဒေသခံပြည်သူသိန်းချီနေထိုင်တဲ့ဖားကတ်မှာပိုးတွေ့ရှိမှုများလာတဲ့အတွက်အထူးသဖြင့်လုံခင်အေရီးယားမှာတော့သွားလာကန့်သတ်မှုတွေနဲ့လော့ကဒေါင်းချပြီးကြက်မှတ်နေသလိုနေနှဖုံးတက်စီရေလူလူလှုပ်ရှားမှုနဲ့အတူပြည်သူတွေကိုဗစ် -19 ဆိုင်ရာစီမင်းစည်းကမ်းတွေကိုအထူးလိုက်နာကြဖို့ဖားကတ်အမတ်ဦးတင်ဆိုးကပြည်သူကိုတိုက်တွန်းပါတယ်အ
ဲ့ဒီခါကျတော့ဒီကဒီပိုးတွေ့တဲ့နေရာတဝိုက်ကိုကျွန်တော်လမ်းကိုဖိတ်လိုက်တယ်လမ်းကလည်းအဲ့ဒါတကယ် main line ကြီးဖြစ်နေတာပေါ့ဗျာတော့အဲ့ဒါလေးတော့ကျွန်တော်လှုပ်ထားတယ်ဗျအဲ့လိုမှမလှုပ်လို့ရှိရင်လည်းမရဘူးဒီမှာလည်းဟိုလူကြီးကထူထပ်ပြီးတော့မှဟုတ်ကဲ့မိုက်ကလည်းများတယ်ဗျနော်အခုကျွန်တော်ကဖက်ကန်တမျိုးနဲ့လည်း stay at home ထုတ်ထားတယ်လीအဲ့တော့ဒီစီကန်းကိုတိတိကျကျလိုက်နာမယ်ဆိုလို့ရှိရင်ကျွန်တော်ဒီ covid အန်တီကိုကျွန်တော်တို့ကတာကွယ်လို့ရနိုင်တဲ့အခါမှာဖြစ်နေတယ်ကျွန်တော်ဒီစီမံပြီးတော့အားလုံးအတွက်ကိုလုံနေကြတဲ့ရှိမှာပြည်သူတက်လုံးကူပေါင်းပါဝင်ဆောင်ရွက်ပေးကြဖို့တော့ကျွန်တော်လည်းတိုက်တွန်းချင်နေဗ
ျဒီလိုဖားကတ်ဒေတာကပြည်သူတွေနေနေမှာပဲနေကြဖို့ဖားကတ်ဒေတာမှာအသွားလာတွေတင်းကျပ်ထားပေမဲ့လို့အဝင်ထွက်စီကန်းဖောက်တာတွေရှိသလို covid-19 ဆိုင်ရာကြိုတင်ကာကွယ်နိုင်ရေးပညာပေးမှုတွေရှိပေမဲ့လိုက်နာမှုကအားနည်းနေတဲ့အနေအထားဖြစ်တယ်လို့ဖားကတ်ဒေတာခန့်နေမြေကန်သတင်းသမားကိုစော်မိုးထက်ကအခြေအနေပြောပြပါတယ
်လောလောဆယ်တော့ဒီနှစ်ရက်သုံးရက်ပြည့်မှာပေါ့နော်လူတွေ့တာစိတ်လာတော့ပေါ့နော်ဒီညကြောက်ဝိုင်းနေပေါ့နော်ညကြောက်ဝိုင်းနေကိုကိုနေရာကြီးရှိတယ်အခုအတရားကြီးတော့ချက်ချက်မမတ်လောက်တာတွေ့တယ်လက်ရှိဒီနေ့သုံးရက်တွင်လေးမှာတော့နည်းနည်းတင်းကျပ်လာတဲ့ဒေတာရှိတယ်ဒါပေမဲ့ကတ်တာကပြည်သူတွေရဲ့ဒီကလိုက်နာမှုအင်တာနက်လဲပါလေအတော့ကိုနေတယ်သက်ဆိုင်ရာကဒီမှာ mass saver တွေဝေတာတော့မှန်တယ်ဒါပေမဲ့ဒီတဲ့မတ်ကြော်ယူလာတဲ့ခါကြီးမတက်ချင်မတက်တာလေနောက်တစ်ချက်ကဘာလဲဆိုတော့တရားမဝင်နဲ့လမ်းနေရခုခုဝင်နေတဲ့ကိစ္စတွေမတားဆီးနိုင်ဘူးကျွန်တော်ဖက်ကလည်းခြံစည်းရုံးမှမရှိတာဘယ်နာဝင်ရနေတာ哦အဲ့လိုမျိုးဆိုတော့အဲ့ဒီကြံစည်ရည်ကကြီးတယ်အဲ့တော့ဒီကိစ္စမှာဖက်ကမှာကျေးရွာအုပ်ချုပ်ရေးမှုတွေကိုတိုင်းကြီးဟာတွေကိုကျူးလွန်နေတယ်ရှိတယ်သူတို့အတိဆုံးမလဲသူတို့ရက်ွက်ထဲမှာလူသစ်ဝင်နေမှုပေါ့နော်ဒီကတော့
ကချင်ပြည်နယ်အတွင်းမှာအချိန်တို့တွင် covid-19 ကူးစက်မှုများပြားလာတဲ့အတွက်ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ရေးပြည်သူတွေနေနေမှာပဲနေကြဖို့ stay at home အမိန့်ထုတ်ပြန်ချက်ကိုဖက်ကဒေသနဲ့မိုးညင်းမြို့နယ်တွေမှာကျန်းမာရေးဝန်ကြီးဌာနကအောက်တိုဘာလ20ရက်နေ့ကလေးကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။ကချင်ပြည်နယ်တွင်းကပြည်သူတွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေကိုအတိအကျလိုက်နာခြင်းဖြင့်ပူပေါင်းဆောင်ရွက်ကြပါလို့လည်းကချင်ပြည်နယ်အစိုးရပြည်သူ့ကျန်းမာရေးဦးစီးဌာနကအထူးသတိပေးတိုက်တွန်းနှိုးဆော်နေတာဖြစ်ပါတယ်ရှင်။ကျွန်မစုမုံမှာ